မြန်မာနိုင်ငံမှာပြည်ရဲ့နှစ်ပိုင်းတွေအတွင်းနိုင်ငံရေးအပြောင်းအလဲတွေအတော်များများရှိခဲ့ပေမဲ့လို့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်ချင်းချောက်ခံအနောက်ဆက်ပေးခံရတဲ့အခြေအနေတွေကတော့မပြောင်းလဲတဲ့အပြင်ပိုရောင်ဆိုးလာတဲ့အခြေအနေတွေရှိတယ်လို့လူခွင့်ရေးအဖွဲ့ကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့နိုင်ငံတကာသဘောတူစာချုပ်တွေမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေနဲ့အညီလူခွင့်ရေးလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းကြပါတယ်။ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့ MacKibi ထွေကပြောပြပေးပါလိမ့်မယ်။
ဒီမှာပါဝင်ကဘာတဝဲလူခွေရေးတက်ကြွလှူရှားသူတွေခြေချောက်ခရရတာအနောက်ရှက်ပြီးခရရတာဖက်စီတက်ပြက်ခရရတာတွေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာပုံပြီးတော့ဆူဝါလာခဲ့တယ်လို့နိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကမေလ16ရက်နေ့နေ့စွဲနဲ့အခုတောက်ဆုံးထုတ်ပြန်လိုက်တဲ့အစီအကံစာမှာဖော်ပြထားပါတယ်ဒီမှာလည်းကျွန်မဆွေလည်းအရသာဆွေရတက်လာပြီးတဲ့နောက်ပိုင်းမှာကိုပဲလူခွေရေးကောက်ွယ်ဆောက်ရှောက်သူတွေဆက်ပြီးတော့စောက်ကြည့်ခံရအနောက်ရှက်ပြီးခံရဆဲဖြစ်ပြီးတော့အဲ့လိုဖြစ်ရတွေ့မှာအစိုးရအာဏာပိုင်တွေကမကအာဏာပိုင်အဖွဲ့အစည်းမဟုတ်တဲ့သူတွေရဲ့အနောက်ရှက်ပေးမှုတွေလည်းပိုပြီးတော့များလာတယ်လို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေပြီးလော်ရာဟေးကပြောပါတယ်
Facing the situation for human rights defenders in Myanmar is still really serious. I mean,
မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအခြေအနေဟာအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတော့မှလူခွင့်ရေးလှုပ်ရှားတဲ့အတွက်ချင်းရောက်ခံရတာအနောက်ရှုပ်ပြုခံရတာတွေရှိနေတာကိုဆိုလိုတာပါဒါကတော့အစိုးရအာဏာပိုင်တစ်ခုတည်းကလှုပ်ဆောင်တာမဟုတ်ပါဘူးလူခွင့်ရေးကာကွယ်သူတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဓာတ်ပုံရိုက်မှတ်တမ်းတင်တဲ့အဖွဲ့တွေရှိပါတယ်တချို့ထိလွယ်ရှာလွယ်တဲ့အကြောင်းအရာတွေကိုမကြောက်မရွံ့ထုတ်ဖော်ကြရတဲ့သူတွေဆိုရင်အနောက်ရှုပ်ပြုခံရတာချင်းရောက်ခံရတာတွေရှိနေတော့မှနယ်မြေကြီးရှိနေပြီးသတင်းသမားတွေချင်းရောက်ခံရသေးပါဒါကြောင့်မလို့အစိုးရအနေနဲ့ဒီလိုအခြေအနေတွေကိုတိတိကျကျစုံစမ်းပြီးတော့အဖြစ်ရှိတဲ့သူတွေကိုထိထိကျကျအရေးယူဖို့လိုအပ်ပါရဲ့ချက်အဖြစ်ကျူးလွန်တဲ့သူတွေကိုအစိုးရကထိရောက်ရောက်ဆက်တာအရေးယူတာချင်းမရှိတာကြောင့်ဒီလိုအခြေအနေတွေဆက်ပြီးတော့ဖြစ်နေတာလို့လည်းလော်ရန်ဟီကထောက်ပြပါတယ
် You know this is a government that came to power or came to office rather saying you know it's time to change and it really is you know people have
to so yeah so yeah ပြောင်းလဲတွေလုပ်ဖို့အချိန်ကြာပြီလို့ပြောပြီးတက်လာခဲ့တဲ့အစိုးရပါတကယ်လည်းပြောင်းလဲတွေလုပ်ဖို့တကယ်ကိုလိုအပ်နေပါတယ်လူမှုတွေဆိုတာဆယ်စုနှစ်နဲ့ချီပြီးတော့ချင်းရောက်ခံရမှုတွေအနောက်ဆက်ပေးမှုတွေနဲ့ကြုံခဲ့ရတာပါဒါကြောင့်မို့ဒီအခြေအနေကိုရပ်ပစ်ဖို့လိုပါတယ်ဒီလိုမျိုးရပ်ပစ်ဖို့မှလည်းအစိုးရကအဓိကအခန်းကဏ္ဍကနေရှိနေရပါတနေ့ကျန်အခိုင်အမာချပြီးတော့ထိထိရောက်ရောက်လှုပ်ဆောင်မှုလိုပါရဲ့ရှင်။လူခွေရေးကာကွယ်ဆောက်ရှောက်သူတွေအပေါ်တတိယနဲ့စောက်ကြည့်မှုတွေအလုံးရှက်ပေးမှုတွေကိုထိရောက်ရောက်ဟတ်တာဘူးဆိုရင်အစိုးရအနေနဲ့ဘူဟာရတွေစာပတ်ရုံနဲ့မလုံလောက်ဘဲလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီပြည်ပြည်ပါအဖွဲ့ကြကြရေးမှုဥအောင်ပြုတွေကလည်းထောက်ပြပြောဆိုပါတယ်
။ဒီအစိုးရဘက်ကထိတိပိုင်းကဘလောက်ရှိပဲလူခွေရေးကိစ္စပြောပြီးမယ်။ရဲရွာအုပ်ချုပ်ရေးအသင်းကိုလှုပ်ဆောင်ခဲ့သူတွေကမှလူခွေပညာပေးတဲ့သူတွေကာကွယ်တဲ့သူဆိုလို့ရှိရင်တံပြားနဲ့စောင့်ကြည့်နေတော့မယ်။နောက်ရောက်ခါသတင်းလိုက်တာလည်းရှိနေတော့မယ်။အထူးသဖြင့်ကျွန်တော်တို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ဒီအထူးသုံးသပ်စစ်ဆေးရေးနဲ့တွေ့တဲ့အချိန်မှာအခုချိန်ကြီးကျွန်တော်တို့ရဲ့တပ်ဖွဲ့ကိုခိုးဆောင်ခိုးခဲ့ရိုက်နေတဲ့အသင်းလားမပြောက်သေးဘူး။အဲ့တော့လူခွေကာကွယ်စောင့်ရှောက်တဲ့သူတွေကို policy ကကြောင်းနေမယ်တကယ်တမ်းအောက်ချိန်ကြီးမသိနေပဲနဲ့ခုနလိုနောက်ရောက်ခံလိုက်တာတွေနှောက်ဆက်တာတွေအနှောက်ယှက်ပေးတာတွေကတော့ကျွန်တော်ဆက်လက်ကြုံတွေ့နေရောမှာလေ။အဲ့တော့2016ကိုကြည့်မယ်ဆိုရင်အစိုးရရဲ့နှောက်ယှက်မှုတွေလည်းမလျော့သေးသလိုနောက်ထပ်အန္တရာယ်ပေးတဲ့အချင်းချင်းနောက်ပြည်သူချင်းချင်းတောက်ချက်တဲ့နောက်ယှက်မှုတစ်ခုကလည်းပုံစံသစ်တစ်မျိုးနဲ့တိုးလာတာတွေ့ရပါလား
။ Amnesty International ရဲ့ဖွဲ့စည်းချုပ်ပြတဲ့အခုနောက်ဆုံးအစီအစဉ်စာထဲမှာဒီ2016ခုနှစ်အတွင်းကမ္ဘာတဝန်းလူခွေရေးကာကွယ်စောင့်ရှောက်သူ182ယောက်အသက်ခံခဲ့ရပြီးတော့ဒီ2015ခုနှစ်တုန်းကတော့ဒီလိုအသက်ခံရတဲ့သူပေါင်း156ယောက်သာရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။မင်းကထုတ်ပြန်တဲ့ဒီစီကစားတဲ့အထူး Brief Campaign လို့ခေါ်တဲ့ကမ္ဘာတဝန်းလူခွေရေးကာကွယ်စောင့်ရှောက်သူတွေအပေါ်တိုက်ခိုက်ခံရမှုတွေအစိုးရကြီးလှုံ့ဆော်မှုတရက်ကိုလည်း Amnesty International အဖွဲ့ကတရားရုံးထဲမှာစတင်လိုက်ပါတယ်ရှင်။